ရာတို့အပြည့်ရက်ထားတာလည်းအချိန်လေးနည်းနည်းရလာပြီနောက်တစ်ခါဆက်ဆက်ရုံးတွေပါတယ်လည်းဖွင့်လာပြီဆိုတဲ့ခါကျတော့အခုနောက်ဆုံးအခြေအနေဘယ်လိုရှိလဲခင်ဗျာ
နောက်ဆုံးအခြေအနေကတော့ကျွန်တော်တို့ဒီမှာအပြည့်ရက်တဲ့ဆိုတော့ညာလည်းတပ်ဖက်ဆိုင်ရာနေရာချထားတာတွေနေရာသတ်မှတ်တာတွေတိတိကျကျမရှိသေးဘူးပေါ့နော်အုံချို့ရင်းနဲ့ပတ်သက်ပြီးတော့ပြည်ဆိုင်ရာဒီမှာကတော့ကျွန်တော်တို့ပြည်ညူဘက်ကလည်းအုံချို့ရင်းပုံစံတွေရှိတာပြီးသားဖြစ်တယ်။အုပ်ချုပ်တဲ့ဒေသတွေလည်းရှိတာပြီးသားဖြစ်တယ်။နောက်ဆိုရဘက်ကလည်းအုပ်ချုပ်နေမြေတွေကိုလည်းတိုးချက်လာတာရှိတယ်ပေါ့နော်။အဲဒီခုပေါ်မှာကတော့အုပ်ချုပ်ရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိတိကျကျနှစ်ဖက်လက်ခံနိုင်တဲ့အနေအထားတစ်ခုတော့ကျွန်တော်တို့လည်းဆောင်ရွက်ဖို့လိုပါသေးတယ်အဲဒီကိစ္စတော့။အချို့နေရာရှုပ်ကျဲသလိုလိုဖြစ်နေတယ်ပေါ့နော်။ဆိုရဘက်ကနေပြီးတော့ဒီပြည်လက်ဒေသဖွံ့ဖြိုးရေးနဲ့ကြလေထူထောင်ရေးကိုမှအခြေခံပြီးမှပဲပြည်ပါရီအုပ်စုတွေစုဖွဲ့လာလာရှိသလိုကျွန်တော်တို့လည်းပဲဒီနေ့ကာလမှာကျွန်တော်တို့အုပ်ချုပ်နေမြေမှာပုံမှုပြီးတော့ကောင်းမွန်လာအောင်လည်းပဲကြိုးစားဆောင်ရွက်နေတယ်ပေါ့နော
်ဆိုတော့ဟိုပူးတွဲအုပ်ချုပ်ရေးပုံစံမျိုးနဲ့ရောသွားဖို့အစီအစဉ်ရှိလား
အခုကတော့ကျွန်တော်တို့ကတစ်ခုတည်းလိုလိုနဲ့နှစ်ခုလိုလိုနဲ့ပေါ့ဗျာကျွန်တော်တို့ဒီကြာဟိုနိုင်ငံကြီးရဖြစ်ရှင်းမှုမပြီးသေးတဲ့အခါကျတော့ဒီကိစ္စမှာတော့ပြင်ညူကနေပြီးတော့မှလုံးဝအုပ်ချုပ်ရေးချထားတဲ့စနစ်တစ်ခုရှိမယ်ဒုတိယတစ်ခုကတော့ခုနပေါ့နော်ပူးတွဲအုပ်ချုပ်နိုင်တဲ့စနစ်တစ်ခုရှိမယ်ဆိုတဲ့ဟာမျိုးတော့အခြေခံအဖြစ်အတွက်ကျွန်တော်တို့အဲ့လိုစဉ်းစားလို့ရပါတယ်
။ဆရာတို့ KNP နဲ့မှာကြတော့အခုလောလောဆယ်ကဆရာတို့ KNU ရဲ့ DKB ရဲ့နောက်တစ်ခါဒီနေကြဆောင်အဖွဲ့ရဲ့နောက် KNL ဟဲ့လားညီညာရေးအဖွဲ့ရဲ့အစိုးရအဖွဲ့ရဲ့ဆိုတော့၅ဘွဲ့လောက်ဖြစ်နေမှာပေါ့။အဲ့တော့အဲ့၅ဘွဲ့လုံးညှိရမယ်သဘောလား
။အုပ်ချုပ်ရေးနဲ့ပတ်သက်ပြီးတော့ကတော့အဓိကကျွန်တော်တို့ KNU နဲ့ DKB နဲ့ခုနကဒီညီညာရေး Peace Council နဲ့ကတော့ကရင်နဲ့ကြိုင်ချင်းချင်းဖွဲ့ပဲဒါသိတော့ကျွန်တော်တို့မခက်လောက်ဘူးတင်တယ်အုပ်ချုပ်ရေးနဲ့ပတ်သက်ပေါ့နော်။ဒီ BGF ကြတော့အုပ်ချုပ်ရေးနဲ့ပတ်သက်ပြီးတော့စစ်တပ်တော်၎င်းနေမြင်တော်၎င်းကဒါအစိုးရရဲ့လျှောက်ခံတိုက်ရိုက်ဖြစ်တဲ့ခါကြတော့အတူကိစ္စတွေမှာအစိုးရနဲ့သာတက်ဆိုင်မှာဖြစ်တယ်ပေါ့နော်။ဘုတော်လည်းပဲဒီရရလက်နဲ့ကင်ပြည်ပခမဖြစ်အောင်တော့ကျွန်တော်တို့အနာလည်မှုတွေတိဆောက်သွားမယ်
။ဆရာတို့အဲ့တော့ဒီနိုင်ငံရေးအဆင့်ဆွေးနွေးပွဲတွေပေါ့နော်။နောက်ဘယ်တော့လောက်ကြာလို့ရှိရင်ဖြစ်လာနိုင်မလဲခင်ဗျာ
။နိုင်ငံရေးအဆင့်ကကျွန်တော်တို့ UFC နဲ့ငယ်ငယ်ပေါ်သောရပေါ်စီနေတဲ့အစိုးရတွေနဲ့လည်းကျွန်တော်တို့အဆင့်ထဲမှာလည်းသဘောတူချက်အရင်ဆုံးရယူဖို့လည်းလိုပါပဲ။အဲ့ဒါပြီးမှတစ်ဆင့်ပြီးတစ်ဆင့်တက်သွားပြီးတော့ဆောင်ရွက်မှာဖြစ်သွားတယ်။တစ်ဆင့်ပြီးမှတစ်ဆင့်သွားမယ်ဖြစ်သွားဖြစ်တဲ့ကြောင့်အကန့်အသတ်အတန်းတောင်တော့ပြောရတာနည်းနည်းခက်ပါလိမ့်မယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကနိုင်ငံရေးအရာကငယ်ငယ်ရေးကိုကောင်းတဲ့ပေါ်ဆောင်ရွက်တဲ့နေရာမှာကျွန်တော်တို့တိုင်းသားလည်းနဲ့ကန်အင်အားစုတွေရဲ့နိုင်ငံရေးအရာဒီရှင်းဖို့ကချင်းကပုံချင်းကနည်းနဲ့တို့ရဘက်ကချင်းတပ်ဘူးချင်းကညီကနယ်လေးဝဟနေတော့ကြည့်ရတယ်။ပြူရာကတော့ဆိုရကတော့ဒီနိုင်ငံရေးတပ်တနာကိုဥတော်တွင်းထဲမှာမဖြစ်ရှင်းဖို့ဆိုတဲ့ကိစ္စကိုပဲသူတို့အဲ့ဒါကိုဥတည်နေတာဖြစ်တယ်။ကျွန်တော်တိုင်းမှာလူမျိုးများတနေ့ကတော်လိုင်းအင်အားစုရောတခြားတိုင်းမှာအင်အားစုရောတဲ့ဒီကစင်္ဂလာတာကနိုင်ငံရေးပြဿနာကိုအရင်ဖြေရှင်းပြန်ပေါ့နော်ဆိုတော့ကတော့လွတ်တော်ပြန်ပါလို့လည်းပြောလို့ရပါတယ်အဲ့ဒီကနေပြီးမှကလေဖော်စီပုံနဲ့ပတ်သက်ပြီးတော့ဘလို့ပြုရှင်ဆောင်ရွက်သွားမယ်ဆိုတာနိုင်ငံရေးသဘောတူညီချက်ဒီပုံမှာအခြေခံပြီးမှဖော်စီပုံကိုပြင်ဆင်သွားဖို့ဆိုတဲ့အဲ့လိုလည်းဥပြင်နေတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အတွင်းနှစ်ခုဆောင်လို့မြင်နေရတယ်ပေါ့နော်အဲ့ဒီပုံမှာလည်းကျွန်တော်တို့အများကြီးအချိန်ယူရအောင်ပဲပေါ့နော်ဒီတစ်ခါတည်းစစ်သွားဖို့ပြောကြလဲ
ဆရာတို့အခုလိုမျိုးဒီလမ်းနှစ်ခုဖြစ်နေတဲ့အနေအထားမှာဆရာတို့တောက်လျှောက်တိုက်ပွဲဝင်နေတဲ့ Federal ပြည်ထောင်စုဆိုတဲ့ကိစ္စပေါ့အဲ့ဒါရောအလန့်နီးနိုင်ပါမလား
ဟုတ်ကဲ့ကျွန်တော်တို့ Federal ပြည်ထောင်စုကအကြီးကဖြစ်တယ်နောက်ဆိုအပ်ကလည်း Federal ပြည်ထောင်စုဆိုတဲ့ဇဂရပေါ်မှာလည်းလက်ခံလာနိုင်တဲ့သဘောကိုဆောင်နေကြတယ်လို့ကျွန်တော်တို့တွေးနေရတယ်ပေါ့နော်တခုရှိတာကကျွန်တော်တို့အချိန်တော့နည်းနည်းယူရမှာဖြစ်တယ်
ဟုတ်ကဲ့ဟုတ်ကဲ့ဆရာမမေကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ဟုတ်ကဲ့